27ရာစုပင်လုံညီလာခံကျင်းပနိုင်ရေးအကျိုးညှိနှိုင်းဖို့မြန်မာအစိုးရကိုယ်စားလှယ်တွေနဲ့တွေ့ဆုံရမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်နိုင်ရေးဆွေးနွေးနိုင်ဖို့မျှော်လင့်တဲ့အကြောင်းအပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးမှထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်ကပြောလိုက်ပါတယ်အစိုးရတဲ့လက်ထက်မှာကျင်းပမဲ့ငင်းချိုင်းညီလာခံမှာမူအစ်စ်နဲ့အားလုံးပါဝင်လာအောင်ဆောင်ရွက်နိုင်လိမ့်မယ်လို့တိုင်းရင်းသားတွေဘက်ကမျှော်လင့်ထားကြောင်းပြောဆိုခဲ့တာပါအပြည့်စုံကတော့ငင်းချိုင်းရေးအကျိုးဆွေးနွေးပွဲမှာကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်မေခကသတင်းပေးပို့ထားပါတယ်ရှင်
။အစိုးရတက်လက်ထက်မှာကျင်းပမဲ့ပြည်ထောင်စုငင်းချိုင်းရေးညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်နိုင်ရေးတက်ရောက်လာတဲ့တိုင်းရင်းသားကိုယ်စားလှယ်တွေကမျှော်လင့်နေကြပါတယ်။မြန်မာအစိုးရရဲ့27ရာစုပင်လုံညီလာခံအကျိုးပြင်ဆင်ရေးကော်မတီနဲ့အပြစ်အခက်ရက်စဲရေးလက်မှတ်ရေးထိုးမှထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဖွဲ့စည်းထားတဲ့ညီညွတ်တော်တိုင်းရင်းသားလူမျိုးများ Federal Council UNFCA ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN တို့ရန်ကုန်မြို့မှာဒီကနေ့ဆွေးနွေးချိန်မှာလည်းအားလုံးပါဝင်နိုင်တဲ့လုပ်ငန်းစဉ်ကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။တိုင်းရင်းသားကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ခူးဦးရဲကတော့ဒီကနေ့ဆွေးနွေးမှုတွေနဲ့ပတ်သက်လို့အခုလို့ပြောပြပါတယ်။အားလုံးပါဝ
င်ရတာအချိန်အဆောင်ရရစီပါတယ်။ဒီလိုနားလဲတာကတော့သူတို့အားလုံးပါဝင်တဲ့ရင်းကုန်းကကိုယ်တော်တို့တောင်းတယ်အားလုံးပါဝင်ရပြင်းမြောက်လို့ဆိုရမှာလေဒါပေမဲ့ကျွန်တော်တို့ကအားလုံးပါဝင်တဲ့ဒီကုန်းကအားလုံးပါဝင်တယ်လို့မှတ်ပြရမယ်တဲ့ဆိုတော့ဒီကုန်းကကျွန်တော်မှအချိန်ဆင်းချက်ရှိပါတယ်တောင်းပြရတယ်ရှိပါတယ
်တမရော်ဘက်ကလက်ရှိတိုက်ပွဲတွေဖြစ်နေတဲ့တိုင်းရင်းသားလက်နက်ကိုင်မဟာမိတ်၃ဘွဲ့ဖြစ်တဲ့ပလောင်တအောင်အမျိုးသားလွတ်မြောက်ရေးတမရော် TNLA မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကန့်အဖွဲ့နဲ့ရခိုင်တပ်မတော် AA တို့ကိုလာမယ့်27ရာစုပင်လုံညီလာခံတက်ဖို့ဖိတ်မယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့လက်နက်စွပ်မှညီညာရေးလုပ်ငန်းစဉ်မှာပါဝင်ခွင့်ပြုမယ်လို့လည်းပြောဆိုထားတာရှိပါတယ်။ဒီလိုတက်ဖက်ကလက်နက်စွပ်မှပါဝင်ခွင့်ပေးမယ်အပေါ်ဒီအဖွဲ့တွေကလက်မခံကြပါဘူး။ဒီအတွက်ညှိနှိုင်းမှုတွေလုပ်နေတာရှိနေပေမဲ့ဒီအချက်ဟာတိကျစွာအဖြေထွက်ပေါ်လာခြင်းမရှိသေးပါဘူး။ဒီအပေါ်ခူးတွေကခုလိုမှတ်ချက်ပေးပါတယ
်။ဖြစ်ခဲ့တာလည်းအခုဖြစ်နေသေးပေါ့နော်။ဒါပေမဲ့ကျွန်တော်နားလည်တာကတော့ဟိုတုန်းကတော့စာပေဖြစ်တာတော့အဆိုရဟောင်းအခုအဆိုရသေးလက်ထက်မှာကျွန်တော်ထင်တယ်။သူတို့ကြီးကမှုတစ်မျိုးနဲ့တော့သွားလိုက်မယ်လို့တော့ကျွန်တော်နားလည်တာပေါ့နော်။ဒါကျွန်တော်ရဲ့နားလည်ချက်ပါ
။ဒီကနေ့တွေ့ဆုံဆွေးနွေးမှုကအချိန်လေးနာရီကြာခဲ့ပါတယ်။ဆွေးနွေးခဲ့တာနဲ့ပတ်သက်ပြီး27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီအတွင်းရင်မှုဦးလာမောင်ရွှေကတော့အခုလိုပြောပြပါဗျ
။အောင်ပေါ်နေတဲ့ဒီကစီးပွားဆောင်စနေနေ့မှာပြောပါမယ်
27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းကတော့လက်ရှိ NLD ဦးဆောင်တဲ့အစိုးရလက်ထက်မှာတိုင်းရင်းသားတွေရဲ့လူအင်ကိုအတက်နိုင်ဆုံးဖြည့်ဆည်းဖို့နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်ကမှာထားတာကြောင့်စ조사လှုပ်ဆောင်မယ်လို့ဒီကနေ့တွေ့ဆုံဆွေးနွေးပွဲမှာကတိပေးခဲ့ပါတယ်ဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီဟာမနက်ဖြန်မှာနာဂတမ်ပလန်အဖွဲ့ဖြစ်တဲ့ NSCNK ကဆွေးနွေးအဖွဲ့ခေါင်းဆောင်ဦးအန်ကန့်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့ဆက်လက်တွေ့ဆုံဆွေးနွေးသွားဖို့ရှိပါတယ်။တိုင်းရင်းသားတွေရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ကတော့နိုင်ငံတော်အတိုင်ပင်ခံနဲ့ဒီလပထမပတ်ထဲမှာတွေ့ဖို့ရှိနေပေမဲ့ရက်အတိအကျကိုနှစ်ဖက်လုံးကထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးရှင်။